အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေပြန်လည်ဆုတ်ခွာသွားကြပြီမဲ့ကုလသမဂ္ဂကတော့အကူအညီပေးရေးလုပ်ငန်းတွေအတွက်ဆက်ရှိနေမယ်လို့ပြောလိုက်ပါတယ်အထူးသဖြင့်နေရဆွခွာခဲ့ရသူတွေအပါအဝင်တန်းနဲ့ချီတဲ့အာဖဂန်လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့လုပ်ငန်းတွေဆက်လုပ်သွားမှာပါဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြမှာပါရှင
်တာလီဘန်တွေတိုင်းပြည်ကိုထိန်းချုပ်လိုက်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာဗဟိုအစိုးရရဲ့အုပ်ချုပ်မှုကင်းမဲ့နေတာဟာပြဿနာအဖြစ်ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံကအကူအညီလိုအပ်နေသူတွေကိုပံ့ပိုးနိုင်ဖို့တာလီဘန်တွေတခြားအဖွဲ့တွေနဲ့ဆယ်စုနှစ်နဲ့ချီဆွေးနွေးမှုတွေရှိနေတာကိုလည်းအလေးထားပြောဆိုကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UNOCHA ရဲ့ပြောခွင့်ရယန်ဆလာယာကေကတော့အရင်တွေ့ကြုံအရာအခုအခါမှာလည်းအရေးပေါ်အကူအညီလိုအပ်သူတွေကိုထောက်ပံ့ဖို့စာနာမှုအကူအညီပေးရေးအေဂျင်စီတွေကိုခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်
။ The armies have left but the UN is staying.And we are committed to stay. And that's what we have said from the beginning, and that's what we are doing.
တတူထွက်ခွာသွားပြီမဲ့ကုလသမဂ္ဂကတော့ဆက်ရှိနေမှာပါ။ဆက်နေဖို့လည်းစိတ်ပိုင်းဖြတ်ထားပါတယ်။ဒါကိုလည်းအစကတည်းကပြောထားတာပါ။ဒီနေ့ထဲမှာပဲလူ၈သန်းလောက်ကိုစာနာမှုအကူအညီတွေထောက်ပံ့ပေးခဲ့တယ်ဆိုတာကိုလည်းထပ်ပြီးဖြေပေးခြင်းပါတယ်။ဒီကိန်းကနန်းကကျွန်တော်တို့ဆက်နေဖို့လိုအောင်မယ်ဆိုတာကိုပြတ်သားရောက်တယ်လို့လည်းထင်ပါတယ်
။ကုလသမဂ္ဂကတော့ပြိပခါတွေကြောင့်နေရာဆွန့်ခွာကြရတဲ့လူပေါင်း၃သန်းခွဲအပါအဝင်ဒီနှစ်ထဲအာဖဂန်နစ္စတန်နိုင်ငံမှာလူ၁၆သန်းလောက်ကိုအကူအညီပေးဖို့ရည်မှန်းထားတာပါ။ဒါပေမဲ့လည်းစာနာမှုအကူအညီမျိုးတွေအတွက်လိုအပ်တဲ့ 1.3 ဘီလီယံရဲ့39ရာခိုင်နှုန်းသာရရှိထားတဲ့အတွက်အပြည့်အဝမရရင်တော့ကူညီဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆေးဝါးပစ္စည်းအကူအညီ12တန်ခွဲကိုအာဖဂန်နစ္စတန်နိုင်ငံမဇာရီအီရှာရက်လေဆိပ်ကနေတနင်္လာနေ့ကနေပဲပေးပို့နိုင်ခဲ့ပါရယ်။ဒါပေမဲ့လည်းဒီထက်မကလိုအပ်နေသေးတယ်လို့လည်း WHO ပြောခွင့်ရအမျိုးသမီး Margaret Harris ကပြောပါရယ်။WHO ရဲ့ဒေတာအတွင်းထောက်ပို့စခန်းရှိရာဒူဘိုင်းကနေဒီတစ်ပတ်ထဲနောက်ထပ်၄ချောင်းကနေ၂တုပ်ထပ်ပို့ဖို့စီစဉ်ထားပြီးတော့တခြားပို့နိုင်မယ့်နေကန်းတွေကိုလည်းရှာဖွေနေတယ်လို့ပြောပါရယ်။တချိန်တည်းမှာပဲငွေကြေးမလုံလောက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုပိတ်လိုက်ရတာတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုရှော့ချနေရတာတွေအပေါ်စိုးရိမ်ကြောင်းလည်းပြောခဲ့တာပါ။အခြေခံကျန်းမာရေးစောင့်ရှောက်မှုတွေအားနည်းတဲ့ပြဿနာကိုတန်းနဲ့ချီတဲ့အာဖဂန်တွေရင်ဆိုင်နေရတယ်လို့လည်းပြောပါရယ်။
The range of services that will be impacted include immunization for children, antenatal care, postnatal care.
ဒီကိန်းနိုင်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာကလေးတွေကာကွယ်ဆေးထိုးတာ၊ကိုဝင်ဆောင်တဲ့မိဖွားမိခင်တွေကျန်းမာရေး၊ကိုဝင်ဆောင်မိခင်တွေသားဖွားတွေလုပ်ငန်းတွေ၊အာဟာရနဲ့ကိုဗစ်ရောဂါကုသရေးဌာနတွေအပြင်တခြားမရှိမဖြစ်ဝန်ဆောင်မှုတွေပါဝင်ပါတယ်။ကမန်းတွက်ချက်မှုတွေအရကျန်းမာရေးစောင့်ရှောက်မှုဌာန50ပိတ်ရတဲ့အခါအမျိုးသမီး9ယောက်နဲ့အသက်5နှစ်အောက်ကလေး58ယောက်နေ့စဉ်တည်ဆုံးလေးရှိတတ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာကြုံရမယ့်ခြေကဲစရာအခြေအနေဟာနိုင်ငံတကာတပ်တွေရုပ်သိမ်းပြီးနောက်ပိုင်းညင်သာထင်တာမရှိတော့မှာကိုလည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကစိုးရိမ်နေကြပါတယ်။စာနာမှုဆိုင်ရာအကြက်အသေးကြီးတစ်ခုဟာအခုမှအဆသာရှိသေးတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတတိပေးထားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအရေးယူအပြစ်ပေးခံရမယ့်အခြေအနေနဲ့ပြည်ပခန့်တွေကြောင့်ထွက်ပြေးလာသူတွေကာကွယ်ဆောင်ရှောက်ဖို့လိုအပ်နေသူတွေအတွက်နေဆက်တကားတွေကိုဖွင့်ထားကြဖို့လည်းမဟာမင်းကြီးကတိုက်တွန်းထားပါတယ်ခင်ဗျာ